American ဒီတော်စုကထိတ်တန်းစီးပွားရေးလုပ်ငန်းကြီးတွေရဲ့ကိုယ်စားလှယ်တွေအပါအဝင်အဖွဲ့ဝင်50ပါးစီးပွားရေးနဲ့ယင်းနှိမ့်မြုံနှံမှုဆိုင်ရာကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာတနင်္လာနေ့မှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ American လုပ်ငန်းရှင်တွေမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမဲ့အလားအလာမြန်မာနိုင်ငံကကုန်ပစ္စည်းတွေ American ပြည်ထောင်စုစီတင်ပို့နိုင်တော့မဲ့အလားအလာတွေပေါ်ထွက်လာနေတာကြောင့်အခု American လုပ်ငန်းရှင်တွေရဲ့ခီးစဉ်ပေါ်အကောင်းမြင်မျှော်လင့်ကြသလိုစင်ခုံမှုတွေရှိတယ်ဆိုတာကိုလည်းအတိအမှတ်ပြုပြောဆိုကြပါတယ်။ဒီကြောင့်ပြေဆုံးကတော့ဆက်သွယ်မြင်းမြန်းထားတဲ့ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ American ကုန်သည်ကြီးများအသင်းကဦးဆောင်တဲ့အခုစီးပွားရေးကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံပေါ်ချမှတ်ခဲ့တဲ့ဒဏ်ကပ်ပိတ်ဆို့ရေးယူမှုတွေကို American က short ပေါ်ရုပ်သိမ်းတာတွေလုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကိုယ်စားလှယ်အဖွဲ့လို့ဆိုရမှာပါ။ဒါကြောင့်လဲဒီကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာရေးပါတဲ့မှတ်တိုင်တစ်ခုဖြစ်တယ်လို့အမေရိကန်ကုန်သည်ကြီးများအသင်းရဲ့ဒုတိယဥက္ကဋ္ဌတာမီအိုဗာဘီကိုရိုင်ကပြောထားတာဖြစ်ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေတနင်္လာနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိတဲ့အစီအစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအထက်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်ဆိုးက VOA ကိုအခုလိုရှင်းပြပါတယ်။
နိုင်ငံကျွန်တော်တို့ UMSCCI မှာတော့ one day ကျွန်တော်တို့ seminar လုပ်ပါမယ်သူတို့နဲ့လေဆွေးနွေးပွဲလုပ်ပါ။နံပါတ်၁ကတော့ how to get the US market ready ပါမယ်။ Now CSR ဆိုတဲ့ဒီစာရပါ။ Now ကျွန်တော်တို့မြန်မာနိုင်ငံရဲ့ investment ဒီ climate opportunity အဲ့ဒါမျိုးတွေကိုကျွန်တော်ဆွေးနွေးကြပါ
။ဦးမြင့်ဆိုပြောတော့တဲ့ထဲက CSR ဆိုတာကတော့ corporate social responsibility ဆိုတဲ့အကြောင်းအရာဖြစ်ပြီးစီးပွားရေးလှုပ်ဆောင်တဲ့နေရာမှာလူမှုရေးတာဝန်ယူမှုတနည်းအားဖြင့်နီတိဖြစ်ပါတယ်လို့ဦးမြင့်ဆိုးကရှင်းပြပါတယ်။အမေရိကန်နဲ့မြန်မာနိုင်ငံအကြားကုန်သွယ်ကူးသန်းရောင်းဝယ်ရေးတိုက်ရိုက်မရှိခဲ့တာနှစ်ပေါင်းအတော်ကြာပါပြီ။သမ္မတဦးသိန်းစိန်ဦးဆောင်ပြီးပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်လာပြီးတဲ့နောက်နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်သမ္မတတူမြန်မာနိုင်ငံစီလာရောက်ခဲ့တယ်လို့စီးပွားရေးအခွင့်အလမ်းတွေလည်းပြန်ပွင့်လာခဲ့တာပါ။ဒါကြောင့်လဲအခုအမေရိကန်လုပ်ငန်းရှင်တွေရဲ့ခီးစဉ်ဟာနှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်စေမယ်လို့ဦးမြင့်ဆိုးကမြင်ပါတယ်
။ကျွန်တော်တို့ခုဈေးကွက်ဖွင့်ပြီးသူတို့နဲ့ကျွန်တော်တို့ပြန်လဲကုန်သွယ်မှုလုပ်နိုင်တဲ့အဆင့်တစ်ခုမှာသူတို့ Washington DC မှာရှိနေတဲ့ဒီ US Chamber of Commerce နဲ့ကျွန်တော်တို့ဒီရန်ကုန်မြန်မာပြည်မှာရှိနေတဲ့ UMSCCI ဖွဲ့စည်းမှုကဒီလိုတွေ့ဆုံပြီးတော့တယောက်နဲ့တယောက်အပြန်အလှန်ဆွေးနွေးမှုတွေအခွန်အလမ်းရှာမှုတွေညှိနှိုင်းမှုတွေဟာနိုင်ငံငါလုပ်ွယ်များစွာမှာအကျိုးဖြစ်ထွန်းစေမယ်ပြမအောင်လုပ်ချင်တဲ့တစ်ခုဖြစ်ပါတ
ယ်။အမေရိကန်ယင်းနှိမ့်မြုံနှံမှုတွေဝင်လာမယ်ဆိုရင်အခွင့်အလမ်းအများအပြားပေါ်လာမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့နိုင်ကြတဲ့အခြေခံအဆောက်အုံပိုင်းလိုရင်ဆိုင်ရမယ့်စိန်ခေါ်မှုတွေအများအပြားရှိနေတယ်ဆိုတာကိုလည်းဦးမြင့်ဆိုးကအတိအမှတ်ပြုပြောခဲ့ပါတယ်။အမေရိကန်လုပ်ငန်းရှင်တွေအနေနဲ့စီးပွားရေးကဏ္ဍအသီးသီးကသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွဲဆုံတယ်လို့လက်တွေ့စီးပွားရေးနယ်ပယ်တွေကလုပ်ငန်းရှင်တွေရဲ့အတန်ကိုလည်းနားထောင်ဖို့လိုမယ်လို့အကြံပေးသူကစီးပွားရေးလုပ်ငန်းရှင်တူဦးဖြစ်သူဦးမင်းခင်ပ
ါမန်နေဂျာလုံးလုံးနေကြတဲ့လူတွေရဲ့လွတ်လပ်တဲ့အတန်ပေါ့သူတို့ကလွတ်လပ်တဲ့ကုန်တွေရဲ့လွတ်လပ်တော့ဆန်ပေါ့ခလေဟိုအစိုးရနဲ့ဆက်နွယ်တယ်ဟလာအင်းဖွဲ့ရင်းဆက်နွယ်လူတွေဆီကလွတ်လပ်တဲ့အတန်ကြားဖို့ဆိုတာတော့ကျောစီမှာဟိုအခက်အခဲရှိနေသေးတယ်အဲ့တော့အဲ့ဒီအတန်မျိုးကိုကြားသိချင်တယ်နောက်မန်နေဂျာကျွန်တော်တို့ရုံးကန်နေရတဲ့အခြေအနေတွေကိုသိလေချင်တယ်ကျတနာဝတီချာတိမချင်းနေဝတီချာတိမဒီချင်းနေကိုလည်းကျွန်တော်တို့ရင်ဆိုင်ပြီးတော့ဟိုကျော်ပေါ်နိုင်တယ်အရင်နေ့မှာမူလညောင်းစီဝါရီလညောင်းအမှန်ကိုလည်းဟောဆောင်နိုင်တယ်ဆိုတော့ကျွန်တော်တို့အချိန်မှရမှာဆိုကျွန်တော်တို့မြင်တယ်လေ
American စီးပွားရေးကိုယ်စားလှယ်အဖွဲ့ထဲမှာ FedEx, Chevron, General Motors, General Electric, Target, Honeywell နဲ့ eBay တို့အပါအဝင်ကုမ္ပဏီပေါင်း2000နီးပါးကကိုယ်စားလှယ်တွေပါဝင်ပါတယ်တနင်္လာနေ့ကျင်းပမယ့်အမေရိကန်မြန်မာစီးပွားရေးလုပ်ငန်းရှင်တွေကြားဆွေးနွေးပွဲမှာတော့အမေရိကန်နိုင်ငံသားရေးဌာနကုန်သွယ်ရေးစွမ်းအင်နဲ့စီးပွားရေးရာဌာနလက်ထောက်နိုင်ငံသားရေးဝန်ကြီးဟိုဆေးဖာနန်ဒက်စ်ကိုတက်ရောက်ပြီးစကားပြောမှာဖြစ်ပါတယ်ခင်ဗျာ။